ဆရာယဒီ2019ခုနှစ်ဧပြီလ1ရက်နေ့မှာပေါ့နော်ကျင်းပမယ်ဒီဂျားဖြတ်ရွေးကောက်ပွဲမှာရခိုင်ပြည်နယ်အမ်းမြုံနယ်ကဒီလစ်လက်နေတဲ့ပြည်သူ့လွှတ်တော်မဲဆန္ဒနယ်မြေမှာပေါ့နော်ဆရာဝင်ရောက်ရှင်ပြိုင်မယ်ဆိုတဲ့သတင်းတွေလည်းကြားနေရလို့ပါဆရာဒီသတင်းတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဆရာဘက်ကအတည်ပြုနိုင်မလားလို့ပါရှင
်ဝင်ပြိုင်ဖို့ရှိပါတယ်2015အထူးထူးရွေးကောက်ပွဲကြီးကိုကျွန်တော်တို့ဖြတ်တန်းပြီးတဲ့နောက်မှာကျွန်တော်တို့မျှော်မှန်းခဲ့တာကစစ်မှန်တဲ့ပြည်ထောင်စုကိုတောင်းနိုင်ဖို့အတွက်လက်ရှိအခင်းကျင်းဟာတိုင်းဒေသနေမီတွေဒီမှာမှာဘို့ပြတဲ့ပါတီကြီးပဲစသဖြင့်ပေါ့နော်ဒါနှိမ့်နှိုင်းပြီးမှဒုတိယအကြောင်းလေးကာလနော်အနယ်လီဦးဆောင်တဲ့ကာလမှာစစ်မှန်တဲ့ပြည်ထောင်စုကိုတွားနိုင်မယ်လို့ညွှန်မှန်းခဲ့ပါတယ်ကျွန်တော်တို့ညွှန်မှန်းတဲ့အတိုင်းဖြစ်မဲ့ပုံမပေါက်တဲ့အခါမှာ2025ကိုကျွန်တော်တို့ကနော်ဒါညွှန်မှန်းတဲ့ကာလအဖြစ်ပြန်သတ်မှတ်ဖို့ဖြစ်လာပါတယ်အဲဒီကာလမှာနော်ကျွန်တော်တို့ပြည်ထောင်စုကိုညွှန်ပေါင်းဆိုးရဖွင့်နိုင်ဖို့အတွက်မိမိတို့ရဲ့အမျိုးသားပါတီများကြီးမိမိတို့ရဲ့အမျိုးသားပြည်နယ်များမှာနော်နေရာမလတ်နိုင်မှဖြစ်မယ်ဆိုတဲ့အယူဆကြောင့်ဒီကြားကြရွေးကောက်ပွဲမှာကျွန်တော်တို့ရခိုင်ပြည်နယ်ရဲ့မြို့နယ်တစ်ခုဖြစ်တဲ့အမ်းမှနိုင်ဖို့လိုတယ်နိုင်မှဖြစ်မယ်ဒါမှပဲ2020ထူးထူးရွေးကောက်ပွဲအတွက်လူလူနဲ့ပါတီဟာပို့ပြီးနှိမ့်ဆက်မယ်ဆိုတဲ့သဘောဖြစ်တာမို့လို့ကျွန်တော်တို့ကအမ်းကိုအမတားအရေးကြီးတဲ့ဒေသဖြစ်သတ်မှတ်ပါတယ်အဲ့တော့ NLD ကအမ်းကိုထိုးပေါက်စည်းရုံးမှုလည်းရှိနေပါတယ်ကျွန်တော်တို့ရခိုင်မျိုးသားပါတီဘက်ကလည်းအန်းကိုထိုးပေါက်စည်းရုံးမှဖြစ်မယ်ဆိုတဲ့2020ရဲ့ခံစစ်ကြောင်းအတွဲအခုကလေးကတိဆောက်ဖို့လိုရဲဆိုတဲ့ပုံနဲ့ကျွန်တော်တို့အရင်နဲ့ပြိုင်တင်းနေပြိုင်ကိုပြိုင်မယ်နိုင်အောင်လေးပဲလူတို့ကိုစည်းရုံးမယ်ဆိုတဲ့ပုံနဲ့ကျွန်တော်တို့ဝင်ဖို့ဖြစ်လာပါတယ
်ကော်မရှင်ကိုလည်းပေါ့နော်ကိုယ်စားလှယ်အမိစင်းနေတင်သွင်းခွင့်ရပြီဆိုတော့လေဟိုဆရာအနေနဲ့ရောစင်းတင်သွင်းပြီးပြီလားဘလို့အနေထားများရှိပြီလဲရှင
်မရှိသေးပါဘူးကျွန်တော်ရန်ကုန်မှာပဲရှိပါတယ်ဒီဇင်ဘာ9ရက်နေ့အထိတင်ပါတယ်နော်ကိုယ်စားလှယ်နောက်ဆုံးတင်ပေးရက်လေအဲ့ဒီမတိုင်ခင်မှာကြောက်ဖြူဖက်ကိုသွားပြီးမှပြင်ဖို့မျှော်မှန်းပါတယ်ဒီဇင်ဘာလ2ရက်နေ့မှာလည်းပါတီဖက်ကထိပ်ပိုင်းခေါင်းဆောင်တွေနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးပြီးမှအာညွန့်နေရဲ့ကျွန်တော်တို့ AMP ပါတီကိုအောက်ခြေကအစပြန်လေတည်ဆောက်ဖို့အတွက်ကျွန်တော်တို့အစီအစဉ်ရှိပါတယ်ရွေးကောက်ပွဲစီမင်းစည်းကမ်းများနဲ့အမြင်ကျွန်တော်တို့ဘက်ကစီရင်ရေးဆင်ဖို့ရှိနိုင်ပါတယ
်ကျမတို့ကြားတဲ့သတင်းတွေအရဆိုရင်လည်းဒီအမ်းမှာပေါ့နော်2015အထွေထွေရွေးကောက်ပွဲကာလကဒီရခိုင်မျိုးသားပါတီကပဲဝင်ရောက်အရှင်ပြိုင်ခဲ့တဲ့ဒီဦးကျော်တန်းလှိုင်ကိုကိုယ်စားလှယ်လောင်းရွေးချယ်ရမှာပါတီအနေနဲ့ထည့်သွင်းပြီးတော့စဉ်းစားခဲ့တယ်ဆိုပြီးတော့လဲကြားရတယ်ဆရာရေအခုလိုပေါ့နော်နောက်ဆုံးဆုံးဖြတ်ချက်ကြသွားတဲ့အနေအထားတွေရောဆရာဘယ်လိုများသိထားပါလဲရှင
်ဦးကျော်တန်းလှိုင်က2015မှာပြည်သူ့ပတ်တော်ဘက်ကဦးတင်းစွေနဲ့ရှင်ပြိုင်ခဲ့ပါတယ်ဒေသခံလည်းဖြစ်တယ်ရှင်ပြိုင်ဘူးရဲ့ပြည်သူ့ပတ်တော်ကိုယ်စားလှယ်ပါတီရဲ့ပုဂ္ဂိုလ်လေးဖြစ်တယ်ဆိုတဲ့သဘောနဲ့ဒီလေလာတုံးတက်တဲ့ပုဂ္ဂိုလ်တွေကကျေးရွာအုပ်စုတိုင်းကိုတွားတဲ့အခါမှာလူလူရဲ့သဘောထားကိုသူတို့ကတောင်းခံကြပါတယ်တောင်းခံတဲ့အခါမှာရှင်ပြိုင်ဖက်ပါတီများရဲ့နေမြေဆိုးမှုအနေထားတွေရဲ့ပြီးခဲ့တဲ့ကာလရဲ့ရွေးကောက်ပွဲအခြေအနေတွေရဲ့လက်ရှိနိုင်ငံရေးအတိနှိုးကြမှုတွေအားလုံးကိုတုံးတက်ပြီးမှတစ်ဖက်ဒီမပါတီများရဲ့ဆိုးမှုမှုများကိုထိုးဖောက်နိုင်ဖို့အတွက်ဘီအန်ဒီရဲ့ဥက္ကဋ္ဌကိုယ်တိုင်ဝင်ပြိုင်မှပဲဥပဒေကျရင် risk UB ဝင်ပြိုင်မှပဲခုနကဒီအင်အားကြီးပါတီတစ်ခုကိုထိုးဖောက်နိုင်မယ
်ဆရာပြောလို့ပေါ့ NLD နဲ့ USDP ကလည်းတနိုင်ငံလုံးကဒီလစ်လက်နေတဲ့မဲဆန္ဒနယ်မြေတွေမှာဝင်ရောက်ရှင်ပြိုင်သွားမယ်ဆိုပြီးတော့ထုတ်ပြန်ထားရဲ့ဆရာရဲ့ဒီအခုရဲ့ပိုင်းအတွင်းမှာဆိုရင်ဒီ NLD ကပေါ့နော်လစ်လက်မဲဆန္ဒနယ်မြေတွေမှာဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေရဲ့အမိစင်းတွေကိုထုတ်ပြန်တဲ့အခါမျိုးမှာဆိုရင်လည်းဒီအမ်းပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းနေရာအတွက်ဒီဒေတာကန်ကိုပဲရွေးချယ်ထားတာတွေ့ရတယ်ပေါ့နော်ဆရာဒီလိုအနေအထားတွေရာဒီအမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်ပေါ့နော်ဆရာတို့ဒီပါတီတွေရှင်ပြိုင်မှုတွေဟာဟိုပြင်းထန်လာနိုင်မလားဆရာဘယ်လိုများသုံးသပ်ပါသလဲရှင
်ကျန်ကွေးကတော့ပြင်းထန်နိုင်ပါတယ်တတိပုဂ္ဂလတွေဝင်ပြန်ကြမယ်လို့လည်းကြားပါတယ်သူတို့ပြင်းမအောင်ပါကျွန်တော်တို့ရခိုင်မျိုးသားပါတီကကျွန်တော်ကိုတော်တော်တိုက်တဲ့အင်အားစုတွေရှိပါတယ်ဒါကျွန်တော်တို့ရခိုင်တခြားပါတီတွေပါအဲ့ဒီပါတီတွေကိုပဲကျွန်တော်တို့ကပို့ပြီးသတိပြုရရှိရှိနဲ့တော့အမျိုးသားဒီမိုကရေစီဖွေးချုပ်ရဲ့နော်ဒီပြည်ခိုင်ချိုးရဲ့ဒီနေရာမှာအင်အားထိုးဖောက်စည်းရုံးမှုကိုဘယ်လိုတုံ့ပြန်နိုင်မလဲဆိုတဲ့နည်းဗျူဟာလေးတွေကကျွန်တော်တို့ဆောင်ရွက်သွားဖို့တော့ရှိကောင်းရှိနိုင်ပါတယ်
ဆရာကြီးခုလိုအချိန်ပေးပြီးဖြစ်ပေးရတော့ RF ရဲ့ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဗျာ